ပြည်ပရောက်စံတိုင်းသားခေါင်းဆောင်လူဖြစ်တဲ့ဦးဟန်ယောင်ဝေကိုမြန်မာပြည်ဝင်ခွင့်ဗီဇာထပ်ပြီးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်မှုမရှိကြောင်းဒီကနေ့ဒါနိုင်ငံကမြန်မာတန်ရုံးကပြောကြပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတိုက်ရဲသားဦးဟန်ယောင်ဝေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာလွန်မှုမှုတိုးလာနေတဲ့အတွက် NLD အစိုးရကအမည်စရင်အမည်မဲစရင်ထည့်သွင်းထားတာဖြစ်နိုင်ကြောင်းဒီသတင်းမီဒီယာတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရေးသားခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ main engine ကအပြည့်ဆုံးပြောပြမှာပါ
။ကနေဒါနိုင်ငံသားဖြစ်ခံယူထားတဲ့ဥဟန်ယောင်ဝေရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုကိုလုံယုံလုံစင်အတိုင်းတန်ယုံဘက်ကဆောင်ရွက်နေပြီးခွင့်ပြုချက်ရဖို့ဆောင်ဆိုင်နေတာသာဖြစ်ကြောင်းကနေဒါနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
လောလောဆယ်ကတော့ခွင့်ပြုမယ့်ကိုစောင့်ဆိုင်ရရှိပါဗီဇာညွှန်ကြားချက်နဲ့အညီကျွန်တော်တို့ကအစစ်အစစ်တင်ပြထားပြီးဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဘယ်လိုခေါ်မလဲဗီဇာရနိုင်ခြင်းမရခြင်းနိုင်ခြင်းဆိုတာကကျွန်တော်တို့တင်ပြထားတဲ့ဟိုနည်းလေးအထက်ရရှိပြီးတာသူတို့ဆုံးဖြတ်ချက်ကတော့အခုထိစောင့်ဆိုင်နေသေးပဲဖြစ်ပါတယ်ကျွန်တော်တို့ဘာမှထပ်ပြီးတော့ဟိုပြောချလို့မရပါဘူ
းဥဟန်ယောင်ဝေကိုအရင်သမတ်ဦးသိန်းစိန်လက်ထက်ကလေးက MJEV လို့ခေါ်တဲ့အချိန်ချင်းပြန်လည်ဝင်ရောက်ခွင့်ရှိတဲ့တနည်းဗီဇာတက်တန်းနဲ့သုံးချိန်ထုတ်ပေးခဲ့ဘူးကြောင့်လည်းဒီတစ်ချိန်မှာလည်းလုံယုံလုံစင်တိုင်းဆောင်ရွက်ပေးနေကြတဲ့တန်ယုံတာဝန်ရှိသူကအခုလိုဆက်ပြောပါတယ်
။အခုတို့ခါတိုင်းလည်းတို့တွေအရင်တော့ကလည်းတို့လာလျှောက်ဘူးလေဒီ data site တို့ပါတို့ကလေနှစ်ခါသုံးခါတော့တော်ရှိပြီရှင်းတယ်။အဲဒီတော့ကလည်းအစဉ်အဆက်အလိုတစ်နှစ်ပြီးတိုင်းပြီးတိုင်းအဲ့လိုကောင်းစင်ညွှန်ကြားချက်နဲ့ညီမတို့ကလျှောက်ရတဲ့သဘောထားရှိပါတယ်။အဲလို့ဆိုတော့တို့ကဗီဇာကဟိုနေ MJEV ကတစ်နှစ်ပြီးတဲ့အတွက်ကြောင့်လေ
ဧပြီလ24ရက်နေ့ကလေးကပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့ဥဟန်ယောင်ဝေကိုဂျွန်လ1ရက်နေ့မှာသူ့ကိုဗီဇာထုတ်ပေးဖို့ခွင့်ပြုချက်မရကြောင်းကနေဒါရှိမြန်မာတန်ယုံကအကြောင်းကြားလာခဲ့တယ်လို့သတင်းမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။ VOA မြန်မာပိုင်းအနေနဲ့ဥဟန်ယောင်ဝေကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမယ့်ဖုန်းကဖြေဆိုမဲ့သူမရှိခဲ့ပါဘူး။ဒီတော့တွင်9ရက်ကြာကနေဒါချစ်ချီရဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့အစိုးရလက်ထက်မှာနိုင်ငံရေးအရာအမည်မဲဆင်းကိုပယ်ဖျက်ခဲ့ပြီးဖြစ်ကြောင်းအခုလိုပြောသွားပါတယ်
။ကျမတို့အစိုးရကဖွဲ့ကလေးကနိုင်ငံသားရေးဂျုံမှာကျမတို့ဘာသာချပြတာပါနိုင်ငံသားရေးဂျုံကနေပြောထုတ်လိုက်တယ်ကျမတို့တန်တမာများထုတ်ယူကဘာတစ်ပေါင်းမှရှိတဲ့တန်ယုံတွေတန်ယုံဝင်တတ်နေရဲ့အဓိကအလို့တခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်ကနိုင်ငံသားဖြစ်ခဲ့ပြီးတဲ့အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုတော့ခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့ပြည်သားစုကိုခွဲနေနေရွှေရွှေကျိုးစိုးရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့ဘူဝါဒချပြီးသားပါအဲချပြီးသားအတိုင်းပဲကျမတို့တန်ရုံးလေးရလည်းလုပ်နေပါတယ်
ဒါပြင်ပြည်ပမှာအကြောင်းမျိုးမျိုးကြောင့်နိုင်ငံသားဖြစ်ခံယူထားသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိနေတဲ့မြန်မာတန်ယုံတွေနဲ့မိမိတို့သိလိုတဲ့အချက်တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်
တကယ်ပဲကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကိုသိနေတယ်ဆိုလို့ရှိရင်ဒီ website ကိုကြည့်ပါကျမတို့ဟာဒီလိုအများအားဖြင့် look at blacklist လို့ခေါ်တဲ့ဆိုတော့နိုင်ငံရေးရကျမတို့မလုပ်တော့ပါဘူးဗီဇာမပေးတာမှာကျမတို့တာမန်ဗီဇာတွေပေးပါတယ်တချို့ခဏခဏဝင်လိုက်ကြတယ်ပေါ့နော် multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြောပေးပါလေ။နောက်တချို့ကြတော့ Interpol ကနေပြီးတော့တတ်မှတ်ထားတဲ့လူမဲဆင်းမှာထည့်ထားတဲ့လူတွေတော့ကျွန်တော်တို့မပေးပါဘူး။ဂျာနီဂျာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးဆိုရှာမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျွန်တော်တို့မရှိတော့ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့သွားပြီးတော့အလေသွားချင်တဲ့လူတွေတော့လည်းထက်ခဲမရှိပါဘူး။ကျောင်းတိုင်း website ကိုကြည့်လို့ရှိလို့ရှိရင်အများကြီးတွေ့ရပါလိမ့်မယ်။နောက်ပြီးတော့အဲ့ဒီမှာကိုလိုချင်တဲ့အခြေအနေကိုသိချင်တဲ့ကိစ္စတွေမပေါ့ဘူးဆိုရင်တိုင်းရင်းနဲ့ဆက်သွယ်ပါ
အခုလိုဥဟန်ယောင်ဝေကိုဗီဇာတက်တန်းထပ်ပြီးတိုးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်လာတဲ့ပုံမှာတော့တိုင်းတော်လက်နက်ကိုင်ဖွဲ့တွေပေါ်သူ့ရဲ့ဩဇာတိုးလာခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိခဲ့ပါတယ်။အထူးသဖြင့်နေဆက်ဒေတာတွေမှာရှိနေတဲ့လက်နက်ကိုင်တိုင်းတော်ဖွဲ့တွေကိုထောက်ပံ့မှုနဲ့အကြံဉာဏ်ပေးမှုတွေမှာသူ့ရဲ့အခန်းကဏ္ဍဟာစေစုနှစ်နဲ့ချီးပြီးအရေးပါခဲ့တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းသူ့ရဲ့ပါဝင်ပတ်သက်မှုဟာအငင်းပွားပွင့်ရာဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါ။မြန်မာဒီမိုကရေစီရေးပြည်ပမှာဥဆောင်လှုပ်ရှားခဲ့တဲ့ NCGUB ခေါ်အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့မှဥဟန်ယောင်ဝေဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့အရင်နော်ဝေးချီဆိုင် DDB အတံလွင့်ဌာနကိုတီထောင်သူတွေထဲမှလည်းပါဝင်ခဲ့ပြီးဘယ်လ်ဂျီယံချီဆိုင်ဥရောပမြန်မာရုံးရဲ့ညွှန်ကြားရေးမှူးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်သမရဟောဦးသိန်းစိန်ဦးဆောင်တဲ့အရသားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ဥဟန်ယောင်ဝေဟာမြမငင်းငယ်ဖြစ်စဉ်မှာထဲထဲဝင်ပါဝင်ခဲ့ပြီး Titangsu Institute ဆိုတဲ့အဖွဲ့ကိုတည်တွင်းမှာတည်ထောင်ခဲ့ပါတယ်ရှင်။